မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာမြန်မာအလို့သမားတူတရက်လုံးအလို့သမားအခွင့်အရေးအပြည့်အဝရရှိနိုင်မှုတရားမျှတမှုအပေါ်မှာအခြေခံနဲ့အစိုးရအလို့ရှင်အလို့သမားသုံးပွင့်ဆိုင်ပူးပေါင်းဆောင်ရွက်သွားမယ်လို့သမရတိဦးထင်ကျော်ကမေလာတရက်နေ့မေဒင်းနေ့မှာအလို့သမားတူကိုတဝန်လွာပေးပို့ပြောဆိုလိုက်ပါတယ်။ရင်းနှံမြေအလို့သမားကြီးတွေအလို့သမားအခွင့်အရေးတိုက်ပွဲဝင်ခဲ့ရာရင်းနှံချောင်းမြို့မှာလည်းအလို့သမားနေအခမ်းအနားကိုအလို့သမားသမဂ္ဂတွေနဲ့အလို့သမားအဖွဲ့ပေါင်းစုံကစုပေါင်းကျင်းပပြီးတော့အလို့သမားတို့အရေးဆွေးနွေးဖလှယ်နေကြပါတယ်။အကြောင်းစုံကိုနားဆင်ပါရှင်။ဒီကနေ့ဟာဖြစ်မေရီနေလို့တည်ကြတဲ့126ချိန်မြောက်အပြည်ပြည်ဆိုင်ရာအလို့သမားနေဖြစ်ပါတယ်။1886ခုနှစ်ကအမေရိကန်ပြည်ထောင်စုချီကာဂိုမြို့မှာအလို့သမားတွေကအလို့ချိန်အစမတန်များလွန်းတာကိုကန့်ကွက်ဆန္ဒပြတောင်းဆိုခဲ့ကြတဲ့အထိမ်းအမှတ်အဖြစ်ကမ္ဘာအလို့သမားနေကိုသတ်မှတ်ခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံမှာအစိုးရအဖွဲ့အပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကြာရောက်တဲ့မေရီနေလည်းဖြစ်ပါတယ်။အစိုးရတဲ့အနေနဲ့အလို့သမားကြီးတွေနဲ့လက်တွဲပြီးနိုင်ငံတော်ဖွံ့ဖြိုးတိုးတက်စေဖို့ဆောင်ရွက်သွားမှာဖြစ်တယ်လို့အလို့သမားတွေအလို့သမားအခွင့်အရေးအပြည့်အဝရရှိရေးအလို့သမားအခွင့်အရေးကိုကာကွယ်ဆောင်ရှောက်ပေးနိုင်တဲ့ခိုင်မာတဲ့အလို့သမားဥပဒေတွေပြဋ္ဌာန်းနိုင်ရေးအစိုးရအလို့ရှင်အလို့သမားသုံးပွင့်ဆိုင်ဆက်ဆံရေးကောင်းမွန်ပြီးတည်ငြိမ်အေးချမ်းတဲ့လုပ်ငန်းခွင်များဖြစ်ပေါ်စေရေးဆောင်ရွက်သွားမယ်လို့မေဒင်းနေ့အထိမ်းအမှတ်သမရဦးထင်ကျော်ပေးပို့တဲ့တဝန်လွာတဲ့ဖော်ပြပါရှိပါတယ်။ဒါအပြင်ပြည်ပရောက်မြန်မာအလို့သမားတွေအတွက်ကိုလည်းသူတို့တွားရောက်ပြီးတော့အလို့လုတ်ကိုင်းနေတဲ့နိုင်ငံတွေကအလို့သမားဥပဒေအတိုင်းအလို့သမားအခွင့်အရေးအပြည့်အဝရပိုင်ခွင့်ရှိရေးနဲ့အလို့ကိုင်းအခွင့်အလမ်းတွေပေါ်ပေါက်နိုင်ရေးဆောင်ရွက်သွားမယ်ဆိုတာကိုလည်းသမရဦးထင်ကျော်ရဲ့တဝန်လွာထဲမှာဖော်ပြပါရှိပါတယ်။အခုအစိုးရတဲ့လက်ထက်မှာအလို့သမားအခွင့်အရေးဒီထက်ပိုပြီးတရားမျှတစွာရရှိနိုင်မယ်လို့မျှော်လင့်ကြောင်းအလို့သမားရေးဥပဒေပိုင်းအရအကြံပေးကူညီပေးနေသူအလို့သမားရေးကျွမ်းကျင်သူဦးအောင်လင်းကပြောပါတယ
်။လက်တော်ချိန်ကတော့ဒုက္ခလာတာကိစ္စပေါ့နော်။ဆိုတော့ဒီနည်းစုံခက်ချင်းကိုသတ်မှတ်ထားတဲ့ကိစ္စကိုလည်းဒီရောက်ကျွန်တော်တို့ပြင်ရမှာပေါ့နော်။ဒါလက်တော်လို့ရမယ့်ကိစ္စ။ရရှိအတွက်ကိုတော့ရခင်အစိုးရလက်ထက်မှာသွားခဲ့တဲ့ဒီအလို့သမားရေးပေါ်လစီပေါ့နော်ဒီခုဆိုရတဲ့လက်မှာဒီလူသမားဝင်ကြီးဌာနအစိုးရအလို့ရှင်လူသမားသုံးဝင်ဆိုင်ဖွဲ့စည်းထားတဲ့မြို့သားကော်မတီရဲ့ဖွဲ့စည်းပုံကိုတက်နေရှင်တင်တယ်။ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့ဆိုရ9နှစ်တက်တမ်းမှာဒီမြို့သားကော်မတီဖွဲ့စည်းပုံနဲ့ဒီလူသမားဘောကြီးရဲ့ပေါ်လစီပေါ့နော်ဒါကိုချမှတ်ပြီးတော့လှုပ်ဆောင်ခဲ့တဲ့အခါမှာအောင်မြင်စင်းတော့မအောင်မြင်ခဲ့တဲ့ရလဒ်တွေပေါ့နော်ဒါတွေကိုပြန်လည်သုံးသပ်ပြီးတော့ဒီမြို့သားကော်မတီကိုအစ်စ်ကြံလေဖွဲ့စည်းစီရင်ပါတယ
်။ရေနံချောင်းမြို့မှာတော့အလို့သမားသမဂ္ဂတွေနဲ့အလို့သမားအဖွဲ့ပေါင်းစုံကဦးစီးပြီးမေရီနေ့အခမ်းအနားကိုကျင်းပပြီးအလို့သမားရေးကိုဆွေးနွေးနေကြပါတယ်။အဲ့ဒီဆွေးနွေးချက်တွေနဲ့ပတ်သက်ပြီးဒီပွဲကိုကိုယ်တိုင်တက်ရောက်တဲ့အလို့သမားအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ကကိုနေဝင်းဦးကအခုလိုပြန်ပြောပြပါတယ
်။ဒီနေ့ရေနံချောင်းမှာကျင်းပတဲ့မေရီကကျွန်တော်ဖြတ်သန်းခဲ့တဲ့ကျွန်တော်တက်ရောက်ခဲ့တဲ့မေရီနေ့တွေနဲ့အလို့သမားနေ့တွေနဲ့စာပြီးရှင်အနှစ်အရသာပုံမူပြည့်စုံတဲ့ပွဲလို့ကျွန်တော်တို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော် 1300 ပြည့်ရေနံကြီးအလို့သမားသပိတ်ကိုလည်းဒီနေရာမှာပဲစပြီးတော့အကောင့်ထဲပေါ်ခဲ့တယ်ပေါ့နော်။ဒီနေ့ကကျွန်တော်တို့အလို့သမားရဲ့ကိုပိုင်အတွေးခေါ်တွေကိုပိုင်ခံစားနေတဲ့ချက်တွေကိုခြားပြရပြီးတော့ရင်ဖွင့်ရတဲ့နေဖြစ်နေလို့ပါသမရာကြီးကတော့ပြောရတာပေါ့နော်သမရာကြီးပြောတဲ့အတိုင်းကိုပေါ့အကောင့်တွေ10မိနစ်ပေါ်ပေးမယ်ဆိုရင်ကျွန်တော်တို့အလို့သမားတွေအတွက်အခွင့်အရေးတွေပိုရလာမှာပေါ့တော့အလို့သမားတွေရဲ့လူနေမှုဘဝမြန်မာတိုးတက်ရေးတွေအချက်တွေကိုအကောင့်တွေပေါ်ပေးနိုင်ရင်တော့ပို့ပြီးတော့အဆင်ပြေမှာပေါ့ဗျာ
အစိုးရတဲ့လက်ထက်ခိုင်မာတဲ့အလို့သမားဥပဒေတွေပြဋ္ဌာန်းနိုင်ရေးအပါအဝင်အလို့သမားတွေလုပ်ငန်းခွင်ပေးအပ်နေရဲ့ကင်းရှင်းစေရေးပြည်ပင်းပြည်ပမှာတည်လျော်ကောင်းမွန်တဲ့အလို့ကံရရှိစေရေးလုပ်ငန်းခွင်ကျွမ်းကျင်မှုလေ့ကျင့်သင်ကြားပေးရေးလူမှုဖူလုံရေးအလို့သမားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်တဲ့လူမှုဖူလုံရေးစီမံကိန်းတွေအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့အလေးနက်ထားတိုက်တွန်းပါတယ်လို့ဦးအောင်လင်းကဆိုပါတယ
်။အရင်ဆိုရလက်ထက်မှာတော့ကျွမ်းကျင်လုပ်သားစီမံကိန်းအတွက်ဒီပြည်တော်စုအစ်အနေနဲ့တိကျ budget ထားရှိခဲ့တာမတွေ့ဘူးပေါ့နော်။အခုဆိုရတဲ့ပေါ့ဒီမြို့ဆိုရတဲ့လက်ထက်မှာတော့အရင်တော်တော်တို့ရေးအစီအစဉ်ပါပြီးနောက်ဆုံးအဆင့်ကိုတိကျ budget ထားဖို့လိုအပ်ပြီလို့ကျွန်တော်တို့မြင်ပါတယ်။ဒါမှလုပ်ငန်းတွေကိုအချိန်ဟုန်နဲ့အဆောင်ရွက်နိုင်မယ်။ပမာဏများများလေ့ကျင့်မှုထုတ်နိုင်မယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ
။ဒီကနေ့မေရီနေ့အခမ်းအနားတွေကိုတော့ရင်းနှံချောင်းမြို့နေပြည်တော်ရန်ကုန်နဲ့မြန်မာနိုင်ငံတွင်းကနေရာအနှံပြားမှာအခမ်းအနားတွေကျင်းပပါတယ်။ဒီတော့တွင်းမှာပဲအလုပ်ထုတ်ခံထားရတဲ့သခိုင်းတိုင်းဗရမားစက်မှုစုံမြန်မာ Vineyard Playwood Private Company Limited ကတစ်အချောတဲ့စက်ယုံကဆန္ဒပြအလို့သမားတရားကျော်ဟာနေပြည်တော်ကိုခြိတက်နေကြတာမှာဒီကနေ့ညနေပိုင်းကတော့ကြောက်ဆယ်မျိုးအဝင်းသားကိုရောက်ပြီးစခန်းချနားနေတယ်လို့အလို့သမားခေါင်းဆောင်တူဦးက VOE ကိုပြောပါရတယ်။ကြောက်ဆယ်မျိုးအထွေထွေအုပ်ချုပ်ရေးမှူးကအလို့သမားတွေကိုလာတွေ့ပြီးကြောက်ဆယ်မျိုးကိုဆန္ဒပြဖြတ်တမ်းမယ်ဆိုရင်ခုနှစ်ရက်ကြိုတင်ခွင့်တောင်းဖို့ပြောပြီးတားဆီးဖို့ကြိုးစားပေမဲ့အလို့သမားတွေကတော့သူတို့မူလဥတီချက်အတိုင်းဆက်ပြီးခြိတက်ကြမယ်လို့ပြောပါရတယ်။အလို့သမားတွေဟာအလို့ထုတ်ခရပြီးနှစ်လကြာတဲ့အထိအလို့သမားဝင်ကြီးဌာနနဲ့အလို့ရှင်ဘက်ကညှိနှိုင်းဖြေရှင်းပေးတာမျိုးမရှိတဲ့အတွက်သူတို့ရဲ့အခက်အခဲ နယ်တွေကိုဖြည့်ရှင်ပေးရေးတင်ပြဖို့နေပြည်တော်သမ္မတရုံးကိုချီတက်နေကြတာလို့ဆိုပါတယ်။ဒါဟာဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရတည်တက်လာပြီးကလေးကဆိုရင်ပထမဆုံးအလုတ္တမဆန္ဒပြပွဲလေးဖြစ်ပါတယ်။အခုလိုမျိုးမကြာခဏဆန္ဒပြပွဲတွေဖြစ်ပေါ်စေတဲ့လောကလာစားနဲ့အလုတ်ချိန်အချိန်ပိုတတ်မှတ်ရေးအလုတ်ရှင်အလုတ္တမကြားအငင်းပွားမှုတွေကိုလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့အလုတ်ရှင်အလုတ္တမတာဝန်ရှိသူတို့ကြားသုံးမွေ့ဆိုင်ညှိနှိုင်းချံပြေဆုံးဖြတ်ပေးဖို့ကိုလည်းအလုတ္တမတို့ဘက်ကလှူလာနေတာဖြစ်ပါတယ်ရှင်။